လက်တလောဖြစ်ပေါ်နေတဲ့လေးစီးဒုက္ခတဲ့အရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်အထင်အမြင်လွှဲမှားမှုမရှိစေဖို့နဲ့မြန်မာပြည်အတွင်းလူမျိုးရေးပဋိပက္ခတွေမကြီးထွားစေဖို့အတွက်ပြည်သူ့လွတ်တော်နိုင်ကသူရဦးရွှေမန်းကကုလသမဂ္ဂအတွင်းရင်မှုနယ်လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုဒီကနေ့စာရေးသားပေးပို့ခဲ့ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မမကန်ကန်ပြောဆိုဆောင်ရွက်ကြဖို့ကိုတိုက်တွန်းရေးသားထားတာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကမ္ဘာကူလသမကအတွင်းရင်မှုဘန်ကီမွန်းနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုလိမ့်မှုပြီးပြည်ထောင်စုလွတ်တော်နာရကသူရောဦးရွှေမန်းကပေးပို့တဲ့စာဟာလက်တလောလှေစီးပြေးဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးမြန်မာပြည်အပေါ်နိုင်ငံတကာကဝေဖန်တာတွေမြင့်တက်နေချိန်မှာပေးပို့လိုက်တာဖြစ်ပါတယ်။စာပါအချက်လက်တွေကိုတော့ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးမှာသူရောဦးရွှေမန်းကအခုလိုဖတ်ကြားပြခဲ့ပါတယ်
။မြန်မာနိုင်ငံပေါ်မှန်ကန်မျှတစွာပြောဆိုပြုမှုဆောင်ရွက်ပေးကြရန်မြစ်တာရက်ခံခြင်းဖြစ်ပါသည်နှစ်ယခုအခါလူကုန်ကူးခြင်းကိစ္စလေစီးဒုက္ခတွေများကိစ္စနဲ့ပတ်သက်၍မြန်မာနိုင်ငံပေါ်အထင်မြင်လွဲမှားမှုများမဖြစ်ပေါ်စေရန်မြန်မာနိုင်ငံတွင်လူမျိုးစုရေးပဋိပက္ခများမကြီးထွားစေရန်ပြည်တွင်းပြည်ပနှင့်နိုင်ငံတော်အဖွဲ့အစည်းများကအထူးအလေးပေးစီလိုပါသည်
ကုလသမဂ္ဂအတွင်းရင်းမှုနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုပေးပို့တဲ့စာမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းကပြဿနာတွေကိုဗမ်းလိုက်ပဲဓမ္မဋ္ဌိဌာန်ကြကြချင်းကပ်ဖို့နဲ့အပြုသဘောနဲ့ဆောင်ရွက်ကြဖို့ကိုလည်းထည့်သွင်းရေးသားထားပါတယ်။ပြည်တော်စုလွတ်တော်နာယကကပေးပို့တဲ့စာနဲ့ပတ်သက်ပြီးတီဘောမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ထိုင်းမှာကျင်းပတဲ့အစည်းအဝေးမှာကတော့တခြားနိုင်ငံတွေကကျွန်တော်မြန်မာနိုင်ငံကိုပုံချကြတာပေါ့နော်အဲအဲ့ဒါကိုကျွန်တော်တို့တင်ပေးတဲ့သဘောပါကောင်းပါတယ
်ရခိုင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ဒီလိုစာပေးပို့တာကိုကြိုဆိုကြောင်းပြောပါတယ
်တခြားကပြာကဘာကြီးကလည်းအများအများတွေဖက်ကိုပါနေကြတာဟုတ်အဲ့တော့ကုလသမဂ္ဂကိုတောင်ကျွန်တော်တို့ပါမန်လူသားတူအနေနဲ့ယုံကြည်မှုတိတ်မရှိတော့ပါဘူးဒါပုံမှန်လည်းပြောပြတာပါနော်မျက်နှာကြည့်ရဟင်းပက်ပါနေတာပေါ့ဗျာလူမျိုးရေးကောင်စီမှာတကပိတ်ဆွေးနွေးကြရတယ်ဆိုတဲ့သတင်းလေးကျွန်တော်တို့ကြားပါတယ်။နောက် Oslo Conference ကိုကျင်းပတာပေါ့ဗျာအကြောင်းရင်းကိုလည်းကျွန်တော်တို့သိပါတယ်။အဲ့တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအကြောင်းလေးကာလမှာဒါမျိုးဖိအားပေးတာမျိုးကနော်ကြိုတင်ကြံစီပြီးမှတပြိုင်နက်တည်းဖောက်ခွဲတဲ့ပုံစံမျိုးဖြစ်တယ်လို့ကျွန်တော်တို့ဘက်ကသုံးသပ်တယ်
။မင်းကကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတော့မကွေးတိုင်းဒေသကြီးကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလားစွေကလူစည်းပြေဒုက္ခတဲ့ရေးနဲ့ပတ်သက်ပြီးပြတ်သားတဲ့မူဝါဒတရက်ကိုချမှတ်ဖို့အတွက်ရေးကြီးအစိုးတင်ပြခဲ့တာကိုအမျိုးသားလွတ်တော်ကလက်ခံဆွေးနွေးဖို့သဘောတူခဲ့ပါတယ်။ဦးလားစွေရဲ့တင်ပြချက်မှာလူစည်းပြေတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ကြောင်းအကြောင်းကြောင့်မြန်မာရေပိုင်နက်မှာရောက်လာရင်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံမှာလိုပြစ်ခတ်ရှင်းလင်းဖို့ဒါမှမဟုတ်လူသားချင်းစာနာမှုအရစာနာရိတ်ခါထောက်ပံ့ပြီးနိုင်ငံတကာရေပိုင်နက်ကိုပြန်လည်စီလွတ်ဖို့နဲ့ရေပြင်ကနေကုန်းမြေမှာလက်ခံထားရရင်လဲရက်ကန်တက်ပြီးလက်ခံဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ပြီးခဲ့တဲ့မေလ21ရက်နေ့ကမြန်မာနိုင်ငံရေပိုင်နက်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားလှေစည်းပြေး200ကျော်ကိုဖမ်းဆီးခဲ့သလိုမေလ29ရက်နေ့ကလည်းအေရီတိုင်းဒေသကြီးဖျာပုံမြို့နယ်အနီးပင်လယ်ပြင်မှာလှေစည်းပြေး900ကျော်ကိုထပ်မံဖမ်းဆီးရမိကြောင်းလောလောဆယ်မှာတော့မြန်မာရေတပ်ကဖမ်းဆီးထားတဲ့လှေစီးပြေး900ကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်လွှဲပြောင်းဖို့အတွက်ရခိုင်ပြည်နယ်တောင်ပြိုလက်ဝဲမှာစောင့်ရှောက်ထားကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်